တရရှိမြခင်ဒီမြန်မာပြည်ကအကျက်တဲမျိုးစုံကြောင့်ဖြစ်ပွားလာခဲ့တဲ့မြန်မာပြည်တွင်းကဆန္ဒပြမှုတွေကိုမြန်မာစစ်ဆေးရကိုလိုလားတဲ့စွာအားရှင်နောက်တစ်ခါကြန့်ခိုင်ဖွံ့ဖြိုးရေးအသင်းဝင်တွေကနေပြီးတော့လူမြင်မကောင်းအောင်လို့ကြမ်းဖက်ရိုက်နှက်ခဲ့ကြတာတွေပေါ်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂကုလသမဂ္ဂမဟာမင်းကြီးရုံးနဲ့မြန်မာနိုင်ငံကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ဒီကပါနိုင်ငံတကာလိုက်ဝေဖန်ပြစ်တင်ရှုံချမှုတွေထွက်နေပါတယ်မနေ့တုန်းကလည်းဘရပ်ဆဲလ်အခြေစိုက်ကုလသမဂ္ဂကောင်စီဥက္ကဋ္ဌကနေပြီးတော့ညညာချက်တစ်စောင်ထုတ်လိုက်ပါတယ်နောက်ပြီးတော့ ITUC လို့ခေါ်တဲ့နိုင်ငံတကာလူ့သမသမဂ္ဂအဖွဲ့ကြီးကလည်းညညာချက်တွေထပ်ပေါ်လာပါတယ်မြန်မာစစ်ဆေးရရဲ့ကင်တွယ်မှုတွေပေါ်မှာပြစ်တင်ရှုံချတဲ့အကြောင်းတွေဖြစ်ပါတယ်ကဲဒီအကြောင်းကိုဒေါ်လာအတန်းကဆက်ပြီးတော့ရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဦးကျော်နေမြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူတွေကိုမြန်မာစစ်ဆေးရကဖမ်းဆီးနှိပ်စက်မှုတွေနဲ့ပတ်သက်ပြီးတော့ Council of the European Union လို့ခေါ်တဲ့ဥရောပကောင်စီကနေပြီးတော့မှဥက္ကဋ္ဌကဥရောပသမဂ္ဂကူစားကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌပြောခွင့်ရပုဂ္ဂိုလ်မန်နူအယ်ကဘာလိုက
The European Union that means the 27 member states plus a number of partner countries in Europe expressed
concern. ဥရောပသမဂ္ဂကောင်စီနေနဲ့အဖွဲ့ဝင်28နိုင်ငံအပြင်တခြားဥရောပမှာရှိတဲ့နိုင်ငံတွေကူစားကြေညာလိုတာကတော့ဒီမှာစီစူးရကနေမကြသေးမီကရှီလီလုံညူဆက်တီအကြောင်းသားတွေပါဝင်ဒီမိုကရေစီလှုပ်ရှားသူတွေကိုဖမ်းဆီးနှိပ်စက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်အသိပေးလိုပါတယ်။ဒီဆန္ဒပြကြသူတွေဟာမြန်မာနိုင်ငံမှာလောင်စာဆီဈေးနှုန်းကိုအစိုးရကတည်ပြီးသာသာပြင့်တင်လိုက်တာကြောင့်စီးပွားရေးအခြေအတဲကိုခံစားနေကြရပြီးဖြစ်တဲ့မြန်မာလူထုကိုစားမကျေနပ်မှုကိုထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ခုလိုငြင်းကြစွာထုတ်ဖော်ပြောကြားခွင့်ဟာလူတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့ဥရောပသမဂ္ဂကယုံကြည်တဲ့အတိုင်းဒီကိုကတ်တာချင်းမပြုတ်တင်ပါဘူးလို့ပြောခွင့်ရပုဂ္ဂိုလ်မစ္စတာကာဘာကပြောသွားတာဖြစ်ပါတယ်။ဒါကြောင့်လည်းမကြသည်မီရက်တွေအတွင်းကဖမ်းဆီးခံထားရသူတွေအပါအဝင်နေအိမ်ကျေကျုပ်ချခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တိုက်ခိုက်ခေါင်းဆောင်တွေနိုင်ငံရေးအကျဉ်းသားတွေအားလုံးကိုမဆိုင်မတွာပြန်လွှတ်ပေးဖို့မြန်မာစစ်ဆေးရကိုတောင်းဆိုပြီးမရှိမဖြစ်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့နဲ့မြန်မာလူထုရဲ့ဆန္ဒကိုအာဏာပိုင်တို့ကလေးစားလိုက်နာဖို့တိုက်တွန်းသွားပါတယ်။IDUC ကနိုင်ငံကလူ့သမားသမဂ္ဂ Confederation ကြီးကတော့နိုင်ငံပေါင်း153နိုင်ငံမှာအလူ့သမားပေါင်း186တန်းကိုကိုယ်စားပြုတဲ့ Brussels ခြေစိုက်အဖွဲ့ကြီးဖြစ်ပြီး ILO ကနိုင်ငံကလူ့သမားအဖွဲ့ကြီးနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါလေ။ဒါတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေ၊ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ IDUC ကကုလသမဂ္ဂအထွေထွေချုပ် Ban Ki-moon ထံစာတစောင်းပေးပို့ခဲ့ပြီးမိတူကိုလည်း ILO ကိုပြဖို့ခဲ့တယ်လို့သိရပါတယ်။ IDUC ရဲ့လူ့ခွင့်ဌာနဒါရိုက်တာ Yannick Kuchevich ကတော
့ The International Trade Union Confederation has long supported the discussion about Burma at the Security Council.
IDUC ဟာမြန်မာနိုင်ငံရဲ့ကုလသမဂ္ဂလူ့ကျင်ရေးကောင်စီမှဆွေးနွေးတင်ပြဖို့ထောက်ခံအားပေးခဲ့တာကြားပြီးရှိပါတယ်။ဒါပြောပြည့်ရနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအတွေးမှုချုပ်ဘန်ကီမွန်ကတင်ပြဆွေးနွေးပေးဖို့ IDUC ကမြစ်တာရက်ခံထားပါတယ်။မကြသေးမီကဆန္ဒပြမှုတွေဖမ်းဆီးမှုတွေရန်ကုန်မြို့တွင်လုံခြုံရေးကိုတိုးမြှင့်ခြားထားမှုတွေဆန္ဒပြမှုတွေကိုနှိမ်နှင်းတဲ့ညီးတွေကိုတွေ့ရတော့တိတ်ကိုစိုးရိမ်မကင်းဖြစ်မိတဲ့အတွက်ဒီအခြေအနေကိုနိုင်ငံတကာကစူပေါင်းဖြေရှင်းပေးနိုင်ဖို့ဤကိုလုံခြုံရေးကောင်စီကစူးစမ်းရှာဖွေပေးဖို့IDUC ကတိုက်တွန်းထားတာဖြစ်ပါလေလို့ Mr. Kuchevich ကပြောသွားတာဖြစ်ပါလေ။ဒါအပြင်မနေ့ကရန်ကုန်မြို့ရှယ်တန်ဆန္ဒပြမှုမှာအတိအကျမှလူအပီးခိုင်းစီမှုပပျောက်ရေးတွေကြိုးပမ်းပေးနေသူမဆုစုနွေးပါဝင်ကန့်တသူတွေကိုကန့်ကွက်သူတွေကိုမြန်မာစစ်ဆေးရကထောက်ခံတဲ့စွမ်းအားရှင်တွေရဲ့အကြမ်းဖက်မှုရုပ်ပုံတွေကိုသတင်းမီဒီယာတွေမှာတွေ့ရတဲ့အတွက်အဲ့ဒီနှိပ်စက်မှုကိုပြစ်တင်ရှုံချတယ်လို့လေ Mr. Kuchevich ကပြောသွားပါလေ။မြန်မာနိုင်ငံရဲ့တရားဓမ္မလူအပ်ပြီးခိုင်းစေမှုအခြေအနေကို ILO မှလာမယ့်နိုဝင်ဘာလကျတင်ပြဆွေးနွေးဖို့ရှိပြီး IDUC အဖွဲ့အစည်းနဲ့လည်းမြန်မာစစ်ဆေးရရဲ့တရားဓမ္မလူအပ်ပြီးခိုင်းစေမှုအချက်အလက်တွေကိုအဲ့ဒီမတိုင်မီတင်ပြဖို့ပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်ကိုကျော်လေ
းဟုတ်ကဲ့ပါဒေါ်လာအတန်ကျေးဇူးတင်ပါတယ်နိုင်ငံတကာရဲ့ညညာချက်တွေနဲ့တစ်ဆက်တည်းမှာပဲဒီကျွန်တော်ထိုင်းနိုင်ငံအခြေစိုက် BWU လို့ခေါ်တဲ့မြန်မာအမျိုးသမီးတပ်မကနောက်တစ်ခါဩစတြေးလျနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေကလည်းငြင်းငြင်းချမ်းချမ်းကိုယ့်ရဲ့ဆန္ဒတွေထုတ်ဖော်ကြတဲ့မြန်မာပြည်သူလူထုအပေါ်မှာစစ်ဆေးရဘက်ကအကြမ်းဖက်နှိမ်နင်းနေတာနဲ့ပတ်သက်ပြီးတော့အပြစ်တင်ရှုံချတဲ့ကြောင်ကျင်ညာချက်တွေထွက်ပေါ်လာနေပါတယ်ခင်ဗျ